American ပြည်အောင်စုစီးပွားရေးပြန်လဲဥမော်လာအောင်လို့မြေတောင်မြောက်ပေးဖို့သမ George W. Bush ရဲ့ဒေါ်လာတန်ပေါင်း3,460,000အခွန်လျှော့ချမဲ့စီးပွားရေးစီမံချက်ကို American အောက်လွှတ်တော်ကတခဲနဲ့ထောက်ခံတည်ပြုလိုက်ပါတယ်။ဒီဥပဒေမူကြမ်းကို American ပြည်အောင်စုအထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုတင်သွင်းတဲ့ဥပဒေကြမ်းတွေကြောင့်အနည်းငယ်ကွဲလွဲချက်တွေရှိနေပါတယ်။အခုအောက်လွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်မှာအထက်လွှတ်တော်ကဆုံးဖြတ်ချက်ကိုစောင့်စားနေပါတယ်။ VOA သတင်းတော် Dan Robinson ရဲ့သတင်းပေးပို့ထားတာတွေကိုထည့်သွင်းပြီးကိုသိန်းထိုင်ဦးစူးစီးတင်ပြပေးပါအောင်ရှင်။
ဟုတ်ကဲ့မေဒနာကျော်ကြီးအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုမြင့်တင်နိုင်ဖို့အတွက်စီးပွားရေးပြန်လည်ဦးမော်လာအောင်မြေတောင်မြောက်ပေးမယ်သမ္မတဘုရှ်အဆိုပြုထားတဲ့စီမံချက်ကိုအောက်လွှတ်တော်ကထောက်ခံမဲ့385မဲကန့်ကွက်မဲ့35မဲနဲ့အင်္ဂါနေ့မှာပဲအတည်ပြုလိုက်ပါတယ်ဒီမိုကရက်ပါတီဝင်တွေကတော့အလုံးလက်မဲ့ဖြစ်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်နောက်ထပ်ဒေါ်လာတန်1000ထပ်အပိုဆောင်းမှုအဆိုပြုထားပါတယ်ဒီအဆိုပြုချက်နဲ့ပတ်သက်လို့စီးနေထက်လွတ်တော်ကဆုံးဖြတ်ချက်ပေးရတော့မယ်အလှည့်ကိုရောက်လာပါပြီတနင်္လာနေ့ညကပဲအမေရိကန်သမ္မတဘုရှ်ကသူ့ရဲ့နိုင်ငံတော်ခြေပြမိန့်ခွန်းမှာဒီစီးပွားရေးပြန်လည်ဦးမော်အဆိုပြုချက်ကိုသတိကြီးကြီးနဲ့စိတ်ဆက်အဆိုပြုထားတာဖြစ်ပြီးတော့ဒီစီမံချက်နှောင့်နှေးကြံ့ကြံ့အောင်လမ်းကြောင်းလွှဲအောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့သတိပေးပြောဆိုခဲ့ပါတယ်အခုဒီမိုကရက်ဘက်ကအဆိုပြုပြင်ဆင်အဆိုပြုချက်တွေကသမ္မတရဲ့သတိပေးချက်နဲ့တိုက်ဆိုင်နေတဲ့ပြင်ဆင်ချက်တခုလည်းဖြစ်နေပါတယ်မနေ့ကအောက်လွှတ်တော်မှအခြေတင်ဆွေးနွေးတဲ့အခါဒီမိုကရက်ဘက်ကရောရီပါဘလစ်ကန်ဘက်ကပါအခြေတင်ငင်းကုန်နာတွေကိုတော့ရှောင်ချခဲ့ကြပါတယ်အမေရိကန်စီးပွားရေးပြန်လည်ဦးမော်လာအောင်ကူညီတဲ့စီမံချက်ကိုထောက်ခံပံ့ပိုးခဲ့တာတွေ့ရပါတယ်ဂျွန်ဘော်နာဟာရီပါဘလစ်ကန်ပါတီကလူနည်းစုရီပါဘလစ်ကန်ပါတီရဲ့ခေါင်းဆောင်ဖြစ်ပါတယ
် What the American people want is they want solutions to the problems that we face in our country
အမေရိကန်ပြည်သူတွေကဖြေရအောင်ရှာကျင်ကြတာပါတိုင်းပြည်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုအဖြေရှာနိုင်မှုလိုချင်ကြတာပါအခုပါတီနှစ်ရာစလုံးကထောက်ခံလိုက်တဲ့အတွက်အမေရိကန်စီးပွားရေးကိုရေတိုမှာပြန်ပြီးတိုးတက်လာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
အလို့တော်သဘာဝတည်းနန်စီပလိုစီကတော့ဒီမိုကရက်ဘက်ကပြင်ဆင်ချက်အစိုးတင်သွင်းလိုက်တဲ့အတွက်သမ္မတအင်ဂျူရောကဒီပါတီနည်းစလုံးရဲ့စီးပွားရေးပြန်လည်ဦးမော်လာအောင်မြေတောင်မြောက်ပေးမယ်စီမံချက်အတည်ပြုနိုင်ရေးမှာချင်းချောက်မှုတွေရှိနိုင်မလားဆိုပြီးတော့သတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ပါတယ်
I don't want anything that's done in the Senate as much as I would support many of those initiatives to do any harm
အခုစီးပွားရေးပြန်လည်ကောင်းမွန်မှုအစပြုအဆိုပြုချက်တွေကိုကျမအနေနဲ့ထောက်ခံထားပါတယ်ဒီလိုထောက်ခံထားတဲ့အတွက်လဲစီးနေတွင်မှာပါတီနှစ်ရက်စလုံးရဲ့အဆိုပြုချက်ပေါ်ကန့်ကွက်တာတွေအဟန့်တာတွေဖြစ်လာမှာကိုကျမမဖြစ်စေချင်ပါဘူးရှင
်စီးပွားရေးပြန်လည်ဦးမော်လာဖို့အခုအဆိုပြုထားတဲ့ဥပဒေချမ်းနဲ့ပတ်သက်လို့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကြားစိစက်ညှိနှိုင်းမဲ့သူတွေကပြန်လည်စစ်ဆေးပြီးတော့အချောသက်ဆွေးနွေးတာတွေလုပ်မယ်လို့နန်စီပလိုစီကပြောပါတယ်။ဒါပေမဲ့လည်းဒုတိယအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီမိုကရက်ဘက်ကအဆိုပြုထားတဲ့ပြင်ဆင်ချက်ကိုပဲထောက်ခံပေးဖို့အထက်လွှတ်တော်ကနန်စီပလိုစီကရောဂျွန်ဘွာနာကပါမြစ်တာရက်ခံခဲ့ပါတယ်။အမေရိကန်သမ္မတဘုရှ်ကတော့အခုလိုအောက်လွှတ်တော်ကအတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့အင်ဂျူရောကနေအခုလိုပြောပါတယ်။
I do want to congratulate the House of Representatives for overwhelmingly passing an economic growth package.
အောက်လွှတ်တော်ကနေစီးပွားရေးပြန်လည်တိုးတက်လာဖို့အတွက်ထောက်ကူပြုမဲ့အဆိုပြုချက်ကိုတခဲနဲ့အတည်ပြုလိုက်တဲ့အတွက်ကျွန်တော်အနေနဲ့အထူးပဲဝမ်းမြောက်ဂုဏ်ယူမိပါတယ်။ငွေပမာဏထပ်ပြီးတော့ဖြည့်ဆွက်ရေးကိစ္စကတော့အထက်လွှတ်တော်ကဆုံးဖြတ်ပါလိမ့်မယ်။ကျွန်တော်အထူးကစိုးရိမ်တာကဒီဥပဒေကြမ်းကိုအထက်လွှတ်တော်ကအတည်ပြုပြီးကျွန်တော်ဘက်ကအတည်ပြုနိုင်ဖို့လိုပါတယ်။ကွန်ပစ္စည်းဝယ်ယူသူတွေရဲ့လက်ထက်ကိုငွေတွေပြန်ပေးနိုင်ပြီးယင်းဤမြုပ်နှံမှုအတွက်အကျိုးခံစား권တွေပေးနိုင်ဖို့ကိုကျွန်တော်အဓိကထားပါတယ်
။ဒီပြင်ဆင်ဆိုပြုထားတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ဗဏ္ဍာရေးကော်မတီကဒီနေ့ဗုဒ္ဓဦးနေ့မှာမဲခွဲဆုံးဖြတ်ဖို့သူတို့အစီအစဉ်ထားပါတယ်။အောက်လွှတ်တော်ကရောအထက်လွှတ်တော်ဥပဒေပြုအမတ်တွေကရောဒီဥပဒေကြမ်းကိုအမြန်ဆုံးအတည်ပြုနိုင်ပြီးတော့အမေရိကန်သမ္မတဘုရှ်လက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းလုပ်ငန်းစဉ်အစဉ်အဆက်ကရှိလာဒုတိယဘက်လောက်အထိတော့ကြာမယ်လို့ရည်ညွှန်းဖော်ပြနေပါတယ်မဟိဒနာကျော်ကြီး